သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပန်းစံတာမြင့်ခင်ဗျာအခုလိုကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်နဲ့ဆွေးနွေးပေးမယ့်အတွက်ကျေးဇူးအများကြီးတင်ပါတယ်ပထမဆုံးအနေနဲ့ပန်းစံတာမြင့်ကဘာတူလဲဆိုတာကိုသောရရှင်နေနဲ့မိတ်ဆက်ပေးပါအ
ော်ကျွန်မ Australian Rohingya Burmese ပါနောက်ပြီးကျွန်မပြီးခဲ့တဲ့2020မှာ finalist ဖြစ်ခဲ့ပါတယ် Miss World Beauty Pageant မှာနောက်ပြီးကျွန်မကိုယ်တိုင် Empower Success Media ကိုလည်းကျွန်မစခဲ့ပါတယ်နောက်ပြီးကျွန်မ Migration Industry ရဘဖြစ်ပါတယ်နောက်ပြီးကျွန်မအခုတလောဒီ travel agent business လေကျွန်မစခဲ့ပါတယ
်ဒီမနေ့ကသတင်းတွေမှာဆိုလို့ရှိရင်ဒီအိန္ဒိယက New Delhi မှာမြို့မှာရှိတဲ့ Mandipur Khada ဆိုတဲ့နေရာမှာဒီ Rohingya ဒုက္ခသည်နေရာတစ်ခုမှာမီးတွေလောင်ခဲ့တယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဘာတွေများသိပါလဲ
အော်ဒီတည်းကကျွန်မ Rohingya Black for Rohingya ကျွန်မ news နဲ့ပတ်သက်ပြီးကျွန်မကြည့်နေချင်မှာဒါကျွန်မတွေ့ရတာပေါ့လေနောက်ပြီးဒီဟာဖြစ်တာလဲဒါအဆင်မကောင်းစရာဖြစ်ပါတယ်ဘာလို့လဲဆိုတော့ဖြစ်ခဲ့ဖြစ်တဲ့နေ့ကဒီ13 14 June ဆိုတာ Black for Rohingya Day ဖြစ်တာပေါ့လေအဲ့လိုမျိုးဖြစ်တဲ့ချိန်မှာဒီလိုမီးလောင်ဖြစ်သွားလဲဒါလဲတအားကြီးကိုစိတ်ဝမ်းနည်းစရာအကြောင်းလဲဖြစ်ပါတယ်မိသားစုတော်တော်များများလဲအဲ့ဒီမှာဟိုအိမ်မက်ဖြစ်သွားတယ်အစားတောက်တွေပါတူလို့လဲမရတော့ဘူးနောက်ပြီးအိမ်မှာရှိတဲ့မိသားစုတွေကအနည်းဆုံး100 200လောက်ရှိတဲ့မိသားစုတွေအဲ့လိုမျိုးဒုက္ခရောက်တာဖြစ်တော့လဲဒါကျမဒီတည်င်းကိုတွေ့ရကျမလုံးဝစိတ်မကောင်းဖြစ်ပါတယ်ဆိုတော့ဒါနောက်ပြီးတော့ကုတလောဒီညအစိုးရကလည်းကျမတို့ဟင်းရလူတွေကိုလည်းလက်မခံခြင်းဘူးဗမာပြည်ကိုပို့ဖို့လည်းလုပ်နေတယ်အဲ့လိုတည်င်းတွေ့တော့ဒါတော်တော်ကြီးကို very critical news လို့ကျမထင်ပါတာပေါ့
ဟုတ်ကဲ့ normally ကတော့ကျွန်တော်တို့သိတဲ့လောက်ကဒီ Rohingya ဒုက္ခသည်တွေက Bangladesh မှာအများစုရှိပြီးအိန္ဒိယမှာဘယ်လောက်များရှိပါလဲ
realistic လို့ကျွန်မမသိပါဘူးလူကြီးဘယ်လောက်ရှိရဆိုတော့ဒါပေမဲ့ကျွန်မတို့ဒီ genocide ဖြစ်တော့ကျွန်မတို့ Rohingya တော်တော်များများတွေက Bangladesh ကိုရောက်ဖြစ်တယ်နောက်ပြီးရောအိန္ဒိယကိုလည်းရောက်သွားတယ် Malaysia ကိုလည်းရောက်သွားတယ် Indonesia ကိုလည်းရောက်သွားတယ်တချို့လို့ဆို Australia Christmas Island မှာရောက်နေတယ်ဆိုတော့တော့ကျမတို့ Rohingya တွေကဒီလို genocide ကိုတိုက်ကြုံတဲ့အတွက်နေရာတိုင်းလိုလိုမှာ diaspora လိုမျိုးဖြစ်သွားတာပေါ့လေကိုယ်ပိုင်အသက်ကို survive လုပ်ဖို့အတွက်သူတို့ရတဲ့နေရာမှာတွားပြီးလိုမျိုးဖြစ်ရတာပေါ့ကျမအနေနဲ့ကျမထင်မှပြောတာပေါ့လေ
ဒီ Rohingya ဒုက္ခသည်တွေက Bangladesh နဲ့ India မှာဆိုလို့ရှိရင်ဘယ်နိုင်ငံကပို့ပြီးသူတို့ကောင်းကောင်းမွန်မွန်ကြည့်ရှုထားပါလဲ
ကျမတော့ဒီဟာကောမန်ကိုပြောမယ်ဆိုလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်အစိုးရလို့နားလည်လို့ကျမထင်တာပေါ့လေဘာဖြစ်လို့ဆိုတော့ကျမတို့စကားဒီရိုဟင်ဂျာစကားကဘင်္ဂလားဒေ့ရှ်မှာနေတဲ့ခြေတကောင်းတွေသူတို့စကားနဲ့လည်းတူတယ်နောက်ပြီးတော့ဘင်္ဂလားဒေ့ရှ်ကပို့ပြီးနားလည်တယ်ဆိုတော့ဘာလို့ဆိုဘင်္ဂလားဒေ့ရှ်ကလည်းဂျီနိုဆိုက်တွေ့ကြုံခဲ့တာပေါ့လေပါကစ္စတန်နိုင်ငံကနေဆိုတော့ဘင်္ဂလားဒေ့ရှ်ကတမီးတို့ပို့ပြီးနားလည်တယ်ဒုက္ခတွေကိုပို့ပြီးအနားလည်ဆုံးဖြစ်နိုင်တဲ့နိုင်ငံလို့ထင်ပါတော့ဗောလေအိန္ဒိယကျတော့နည်းနည်းရိုဟင်ဂျာအကြောင်းကိုနားလည်ဖို့ဒီလိုမျိုးဟာကျမတို့ဘယ်လိုပြောမလဲရှင်းရှင်းလေးလေးပြောလို့ရှိရင်ကျမတို့ရိုဟင်ဂျာကတော့အင်ဒိုအာရီယန်မျိုးပါကျမတို့လည်းအိန္ဒိယနေပဲခွဲကြတာဗောလေရှင်းရှင်းလေးလေးတမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျမတို့ culture နောက်ပြီးတော့စကားတွေပါတယ်ဆိုလို့ရှိရင်လည်းကျမတို့ဘယ်လိုပြောမလဲ Indo Aryan လူမျိုးနဲ့တူတာပေါ့လေဒါလိုနိုင်ငံတိုင်းမှာချိမဆိုလို့ရှိရင်တော့ကျမထင်တာတော့ Bangladesh ကပဲကျမတို့လူမျိုးတွေကိုပို့ပြီး shelter ပေးခဲ့တာပေါ့
ဟုတ်ကဲ့အဲ့တော့ဒီ2018ခု August လမှာဒီ Rohingya ဒုက္ခသည်တွေအများကြီး Bangladesh ကိုထွက်ပြေးကြတယ်ပေါ့လေထွက်ပြေးတဲ့အခါမှာအဲ့အချိန်တုန်းကဒီ Rohingya တွေနေထိုင်ရတာနဲ့အခုချိန်နေထိုင်ရတာဘာရီများကွာခြားချက်ရှိပါလဲ။ဘာကြောင့်လဲဆိုတော့အဲ့ဒီအချိန်ကစပြီး international community ကနေဒေါ်လာတန်ပေါင်းများစွာထောက်ပံ့ခဲ့ပါတယ်။အဲ့ဒီအားလုံးကဒီ Rohingya ဒုက္ခသည်တွေအတွက်အကျိုးခံစားရပါလား
။2019နဲ့အခုက ချင်းတဲ့ချိန်မှာဆိုလို့ရှိရင်တော့အခုချိန်မှာလည်းကျွန်တော်တို့လူမျိုးတွေက safety မရှိပါဘူးဘာလို့ဆိုလို့ရှိရင်ဒီပြီးခဲ့တဲ့ February January မှာဒီ military coup တွေ့ရတဲ့ဘင်္ဂလားဒေ့ရှ်မှာလည်းတော်တော်များများလည်းအေးဆေးဆေးမနေနိုင်ဘူးပေါ့လေဘာလို့ဆိုအဲ့မှာခဏခဏမီးလောင်တာဖြစ်တယ်နောက်ပြီးတော့အခုအိန္ဒိယမှာလည်းမီးလောင်တာဖြစ်တယ်ဆိုတော့the western organization non profit တွေအရောကျမတို့ထောက်ပံ့ပါတယ်ဒါပေမဲ့ကျမတို့လူမျိုးတွေကဒီဘင်္ဂလားဒေ့ရှ် refugee camp အိန္ဒိယမှာကြတော့ဒီလိုမီးလောင်တာပါတွေ့ရကြတော့ဒါကတော့ safety မရှိဘူးလို့ကျမထင်တာပေါ့လေဘာလို့ဆိုလို့ရှိရင်အခုဒီ February မှာဆိုလို့ရှိရင်မီးတော်တော်ခုနှစ်ခေါက်ရှစ်ခေါက်လောက်လောင်ခဲ့တယ်နောက်ဒီအလီမာနေတဲ့လူတွေကလည်းrefugee ကလည်းညမှုချိုးကြတယ်သူတို့မအိတ်ကြဘူးသူတို့ရအဲ့လိုရှိလို့ရှင်တို့ညမို့ချုံမပြီးလောင်သွားဆိုတော့တို့မှလည်းတော့ကြရပါရဲ့ပုံပြီးများသွားတာပေါ့လေဆို mentally နဲ့တို့ unstable ဖြစ်တယ်အဲ့လိုမျိုးအတွေ့အကြုံတို့တွေ့နေရပေါ့
ဟုတ်ကဲ့ကျွန်တော်ရမိတာဘာကြောင့်လဲဆိုတော့2017တော့ကဒီဘင်္ဂလားဒေ့ရှ်ရိုဟင်ဂျာလူမျိုးတွေရောက်လာတဲ့အချိန်မှာသူတို့နေထိုင်နေတဲ့ဒီတဲအိမ်တွေလမ်းတွေအကုန်လုံးရှုံနေပါပြီဖြစ်ပြီးတော့အဲ့ဒီအချိန်တော့ကဒီမိခင်နဲ့ကလေးတွေကဆေးဆရာဝန်တွေမရှိတာတို့ဆေးမရှိတာတို့ကြုံခဲ့ရတယ်တို့သိရပါတယ်ဒါပေမဲ့မနှစ်လောက်တုန်းကလည်းကျွန်တော်နောက်အဲ့ဒီသတင်းတစ်ခုသွားကြည့်တဲ့ခါကျတော့အခုချိန်ထိမှလည်းသူတို့နေနေတဲ့အိမ်တွေကသူတို့2017တုန်းကထွက်ခဲ့တုန်းကနေတဲ့အိမ်တွေနဲ့တပေါင်းစံထဲဖြစ်နေပြီးတော့မိခင်နဲ့ကလေးတွေကသူတို့အတွက်ဒီဆေးတို့ဆရာဝန်တို့မရှိဘူးလို့သူတို့ကပြောနေတော့ဆိုတော့ဒီနိုင်ငံတကာလှူထားတဲ့ငွေတွေကဘယ်ရောက်သွားတယ်လို့ထင်ပါလဲ
ဒါတော့ကျွန်မမသိပါဘူးဒါကတော့အလူငွေရထားတဲ့နိုင်ငံပဲပို့ပြီးဖြည့်ရှင်းနိုင်မလို့ကျွန်မထင်ပါတယ်နောက်ပြီးတော့ဒီလမ်းနဲ့အိမ်တွေပါရလဲအခုတည်းကကျွန်မတို့လူမျိုးတွေလည်းအဆင်မပြေပါဘူးတို့ရေလည်းဒုက္ခတွေးကြတာပေါ့လေအခုတည်းကလည်းအဲ့ဒီမှာအေးဆေးဆေးလည်းနေလို့မရဘူးနောက်ပြီးတော့အခုတော်တော်ကျွန်မတို့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်မှာလည်းမဟုတ်ဘူးအိန္ဒိယမှာလည်းအဆင်မပြေကြဘူး safety မရှိကြဘူးအခုဒါဘလို့တွေးကြုံရမလဲဘလို့ဖြစ်မလဲဆိုတာဘာလို့မှလည်းမမှန်းနိုင်ပါဘူ
းဟုတ်ကဲ့နောက်တစ်ခုကအခုမြန်မာပြည်ထဲမှာ February 10ရက်နေ့ကစပြီးတော့အချမ်းဖက်ဆင့်အာနာရှင်ကအာနာသိမ်းပြီးတက်လာတယ်တက်လာပြီးလူတွေအတော်များများကိုတတ်ကြတယ်အဲ့ဒါတွေကိုကြည့်ပြီးတော့ဒီမြန်မာလူမျိုးအတော်များများကဒီ Ranger ဒုက္ခသည်တွေခံစားခဲ့ရတဲ့ပတ်သက်ပြီးသူတို့အခုအချိန်မှာအတော်လေးစာနာမှုရှိလာတယ်လို့ပြောတာကြီးကြားရပါတယ်အဲ့ဟာကိုဒီဆန္ဒအနေနဲ့ဘယ်လိုမြင်ပါလဲ
ဒီဟာကြတော့ဒီလိုတွေးရတာလဲဘယ်လိုပြောမလဲဆိုလို့ရှင်ကျွန်မအရင်ဝမ်းနေပါတယ်နောက်ပြီးဒီလိုဖြစ်မယ်ဆိုတာလဲကျွန်မထင်တာပေါ့ဒါရှင်းရှင်းလင်းလင်းပြောမယ်ဆိုလို့ရှင်ကျွန်မစစ်အစိုးရကိုအဲ့ဒီလောက်အပြစ်မတင်ဘူးကျွန်မပမာပြီမှာရှိရပြီလို့သူအားတိုင်းတော့ကျွန်မအပြစ်တင်ပါတယ်ဒါဖြစ်လို့ဆိုတော့လူအ ਨੇ စုဒုက္ခရောက်တဲ့ချိန်မှာအများစုကစိတ်ဆိတ်ပြီးနေကြတယ်။နောက်ပြီးတော့မများတာတာဖြစ်တာတွေကိုဘယ်တော့မှအဲ့ချိန်မှာမပြောဘူး။ရှင်းရှင်းလင်းလင်းပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီဆိုတာကကိုယ်ပိုင် independent ဖြစ်ရမယ်။ကိုယ်ပိုင်ဆုံးဖြတ်ချက်ချရမယ်။မတရားမှုကပါတွေ့လို့ရှိရင်ကိုယ်တိုင်ဆုံးဖြတ်ရမယ်ဆိုတော့ကျမတို့ဗမာပြည်သူလူထုတွေမှာအဲ့လောက်အရေးချင်းမရှိပါဘူး။ကျမတို့ဗမာပြည်သူလူထုတွေကတရားရောက်ကလီဒါကတခုခုပြောလိုက်တယ်ဆိုလို့ရှင်သူရဲ့အဲ့လီဒါကိုယုံ။ဒါပေမဲ့ကျမတို့ကပြန်ပြီးပုံမှန်ပြည်သူလူထုကပြန်ပြီးကို့ဉာဏ်နဲ့ရှင်းရမယ်။ဆုံးဖြတ်ချက်ချမယ်။ဒီလီဒါပြောတာမှန်လား၊မှားလား။ဘာလို့ဆိုလို့ရှင်ကျမတို့လူမျိုးတွေမှာကိုယ်တိုင်ကိုယ့်ရဲ့အရေးကိုတော့ကိုယ်မယုံရဘူး။တခါကျရင်ကိုယ်တွေ့မှာဟိုနေပူရဲ့နေရာမှာတော့လို့ရှင်ကိုယ့်ရဲ့ကတေးလိုက်ကြီးလိုက်ဖြစ်သွားတယ်။ဆိုလို့ရှင်ကိုယ်ကလည်းအမှုလီဒါတွေကဒီလိုလုံးနေတဲ့ချိန်မှာလဲဆုံးဖြတ်ချက်ချမယ်လို့ဟင်ကလေးပမဆာချင်းဒုက္ခရောက်တဲ့ချိန်မှာဘာလို့မှဘာမှမပြောကြဘူးချိန်မှာအဲ့ဒီချိန်မှာဆိုလို့ရှိရင်တော်တော်များများတွေကကျမတို့ဟင်ကလေးကိုဘင်္ဂါလီခေါ်လိုက်ကလာလိုခေါ်လိုက်နောက်ပြီးတော့ဟာတာပြဆက်တွေမှာလောင်းကျမတို့ဒုက္ခရောက်ခဲ့တာအားလုံးဟာတာပိုင်းလောင်းလုပ်နေတယ်ဆိုတော့ဒါကတော့ကျမဗုဒ္ဓဘာသာလို့လဲကျမဒီ belief ကိုကျမယုံခဲ့တယ်ကျမတို့ဗုဒ္ဓဘာသာပေမှာလည်းပြောခဲ့တယ်မကောင်းတာဖြစ်တာကိုတွေးလို့ရှိရင်အဲ့ဒီချိန်မှာမပြောလို့ရှိရင်ကာမဆိုတာပြန်ဖြစ်တာပဲအခုထင်တာဒါကတော့ကျမတို့ဘာမှပြီးတော့အားလုံးကာမရတာပါဘုံဆိုအဲ့ချိန်မှာကချင်းဂ ရှင်လို့ရဟင်္ဂါဒုက္ခရောက်တဲ့ရှင်မှာအများစုကဘာမှမပြောကြဘူးဆိုတော့ဒါကတော့ကိုမပြောခဲ့တဲ့အတွက်အဲဒီအဲ့ဒါကြောင့်မလို့ကံမရခဲ့လို့ကျွန်မထင်တာပေါ့လေ
နောက်တစ်ခုကအခုလောလောဆယ်မှာ National Unity Government ဆိုပြီးဖွဲ့ထားတယ်အဲ National Unity Government ပြောတဲ့အရာဆိုလို့ရှိရင်သူတို့ကတိုင်းပြည်ထဲမှာအစိုးရဖြစ်တဲ့အခါမှာသူတို့ဒီ Rohingya တွေကိုနိုင်ငံသားပေးမယ်โรฮิงญาရဲ့အခွင့်အရေးတွေအားလုံးပေးမယ်လို့ပြောပါတယ်။အဲရကိုဆန္ဒအနေနဲ့ဘယ်လိုမြင်ပါလဲ
။ကျမတို့ရိုဟင်ဂါ history ကိုကြည့်မယ်ဆိုလို့ချင်းကျမတို့ကဂျီနိုဆိုက်ကို2019မှာတွင်ကျုပ်ခဲ့တာမဟုတ်ပါဘူး။1958မှာတွင်ကျုပ်ခဲ့ပါတယ်။1958မှာလည်းရိုဟင်ဂါ first ဂျီနိုဆိုက်ဖြစ်ခဲ့ပါတယ်။အဲ့ဒီချိန်မှလောင်း1959မှာကျမအဖိုဟဘီဘူလာသူ့တိုင်ငယ်ချင်းပါကစ္စတန်ကဗနာ East Pakistan Governor Zakir Hussain ရဲ့ first genocide ကို safe လုပ်ခဲ့ပါတယ်။ safe လုပ်ခဲ့တာကြောင့်မကြောက်ဘူး1982မှာနောက်တစ်ခေါက် genocide ဖြစ်ခဲ့ပါတယ်။ဆိုတော့အခုချိန်မှာဒီလိုနိုင်ငံသားပေးမယ်ဒါလုပ်မယ်ဆိုတာကကျမတို့တည်ငောင်းလည်းဖြစ်ပါတယ်ဒါပေမဲ့ရေရှည်ချက်ဘာဖြစ်မှာဆိုတာကျမလည်းမသိဘူး။ကျမထင်တာကကျမတို့လိုဟင်ဂျာတွေဘဝတအားကြီးကို very unfortunate life ပါ။အများနဲ့ football အတိုင်းပဲကိုယ်တရားကဒီလိုကန်လိုက်ဒီတရားကဒီလိုကန်လိုက်ဆိုတော့ဒါကဒီ opportunity freedom ဘယ်နဲ့ရမှာဆိုတော့ကျွန်မလည်းမသိဘူးဘာလို့ကျွန်မတို့ဂျီနိုဆိုက်ကတစ်ခေါက်မဟုတ်ဘူးသုံးခေါက်လောက်တွဲကြုံခဲ့ပြီးသွားပြီဆိုတော့ဒါကလည်းရေရှင်မှာဘလို့ဖြစ်မလဲဒါကလို့သူတို့နိုင်ငံသားပေးမယ်အဆင်ပြေအောင်လုပ်မယ်ဆိုတာကတော့ကောင်းတာပေါ့လေဒါပေမဲ့နိုင်ငံသားပေးပြီး now 9နှစ်7နှစ်ကြာပြန်ပြောင်းမယ်ဆိုတော့ကျွန်မလည်းမသိဘူးဘာလို့ဒါကဒီလိုဖြစ်ခဲ့တာပေါ့ history မှာ repeatedly သုံးခါလောက်ဖြစ်ခဲ့တယ်။ဒါကတော့ကျွန်မအယူအဆပေါ့လေ။ဒါဖြစ်ပေးပြီးဝရင်လဲ remain below နေမှာဆိုတာကျွန်မလည်းမသိဘူး။ဘာလို့ not 15နှစ်ကြာပြန်ပြောင်းအောင်။နောက်အနည်း20ကြာပြန်ပြောင်းအောင်။ဆိုတာတော့ခဏခဏဖြစ်နေတာပေါ့လေ။ကျွန်မတို့လူမျိုးပေါ်မှာကြတော့
ဒီ Bangladesh အစိုးရကကော့ဘဇာက Rohingya ဒုက္ခသည်တွေကိုဘာစံချားဆိုတဲ့ကျွန်းကိုသူတို့ပို့နေပါတယ်။ဒီကျွန်းကကျွန်တော်တို့သိရတဲ့လောက်ကမွန်ဆွန်ဒီရာသီအချိန်ဆိုလို့ရှိရင်ရေကြီးရာတို့ဘာတို့လူနေထိုင်ဖို့ကသိပ်မကောင်းတဲ့ကျွန်းလို့သိရပါတယ်။အဲအဲ့နဲ့ပတ်သက်လို့ကောစန္ဒအနေနဲ့ဘယ်လိုများမြင်ပါလဲ
။ဒီကျွန်းကကြတော့ဟုတ်လားဟုတ်ပါရဲ့ဒါရာသီဥထုဘာရတာ critical ဖြစ်တယ်။နောက်ပြီးကျမတို့ရိုဟင်ဂါတော်တော်များများတွေကအလီကိုမတွားကျင်ကြဘူး။တော်တော်များများ hunger strike လည်းလုပ်ပါတယ်။ဒါပေမဲ့ဒီဟာမှာကြတော့ကျမ opinion တော့ကျမမပေးနိုင်ဘူးဆိုကျမ authority မဟုတ်ပါဘူးဒီဟာကိုကြတော့ကျွန်မထင်တာပေးနိုင်မဲ့ authority ကြတော့အဲ့ဒီနိုင်ငံကစောက်ထားတဲ့နိုင်ငံပဲပေးနိုင်မယ်လို့ကျွန်မထင်တယ်ဒီ opinion ရပါကြတော့ကျွန်မတိလာတော့ကျွန်မတို့ Rohingya လူတွေကြတော့မပြောဘူးအဲ့ဒီကျုံတော့ဖို့အတွက်တော်တော်များများ hunger strike လုပ်တယ်မတွားကျင်ကြဘူးအာငိုနေကြတယ်နောက်ပြီးစားတော့မစားကြဘူး hunger strike လုပ်နေပါတယ်ဒါလို့ကျွန်မတို့လူမျိုးထဲကကျွန်မတည်ရထားတာပေါ့လေ
ဒီဩစတြေးလျမှာကိုဒီဩစတြေးလျအစိုးရကခလီနဲ့ဝင်လာတဲ့ဒီရိုဟင်ဂျာတွေကိုဒီကျွန်းတွေကိုပို့ထားတာကိုအဲနဲ့ပတ်သက်လို့ဒီဩစတြေးလျမှာရှိတဲ့ရိုဟင်ဂျာလူမျိုးစုကဘာတွေများလုပ်နေပါလဲ
တော်တော်များများကြတော့ကျွန်မတို့လူမျိုးကြတော့ဒီဩစတြေးလျမှာပထမဆုံးချင်းရောက်တဲ့ဆိုတော့အခုချိန်မှာတော့ first generation တွေပေါ့လေတော်တော်များများတွေပါအဲ့လို critical idea မရှိကြဘူးပေါ့လေခုလိုမျိုးတွေကိုဘယ်လိုကြည့်မလဲဘယ်လိုအဆင်ပြေအောင်ပို့လို့မလဲကျမတို့ Australia မှာကျတော့ကျမတို့တွေ့ပါတယ်နောက်ပြီးတော့ detention center နဲ့ဟာကြတော့လဲဒါကလည်းမကောင်းဘူးပေါ့လေဘာလို့လူဆိုတာကတနေရာမှာပိတ်နေလို့မရဘူးသူတို့လည်းလည်းနည်းနည်းပေါ့ပေါ့ freedom ရတင်ပါတယ်ပေါ့လေနောက်ပြီးတော့ပြီးခဲ့တဲ့တစ်ခါကျမလူမျိုးထဲမှာ Melbourne မှာပေါ့လေဒီ CDA spring farm ပေါ့ကျမတို့ရိုဟင်ဂျာလူတယောက်ကဘန်ရှင်းမှာကိုယ်ကိုမြည်လောင်လိုက်တယ်။ဘာဖြစ်လို့မြည်လောင်လဲလောင်လိုက်တယ်ဆိုတော့သူကလည်းသူ့မှာအလုံးမရတဲ့တောကတစ်ခုနောက်ပြီးတော့မိသားစုတွေကိုအပတ်စံမပေါ်နိုင်တဲ့တောကတစ်ခုနဲ့နောက်ပိုင်းကိုအဲ့လိုမျိုးဖြစ်သွားတာပေါ့လေ။ဆိုတော့ဒါကလည်းကျမတို့ organization တွေလည်းကျမတို့ဒီ detention center မှာရောက်နေတဲ့လူတွေအတွက်လည်းmental workshop program တို့မှ mental services တွေနဲ့အခုခုလို့ပို့လို့လုပ်တင်ပါတယ်။ဘာသာရေရှည်ကြလို့ရှိရင်ကျမတို့လူမျိုးတွေမကောင်းဘူးပေါ့ရှေ့မတိုးတက်နိုင်ဘူးပေါ့
။ဟုတ်ကဲ့ပန်းစံနာမြင့်အခုလို့ရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော်
။ ဟုတ်ကဲ့ပါကျေးဇူးပါပဲကျွန်မအခု SBS ကနေဒီလို opportunity ပြောတော့ကျွန်မကျေးဇူးတင်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ